ကိုယ်စားလှယ်လောင်းအခြေအချင်းသတ်မှတ်ချက်တချို့နဲ့ညီစွန်ပြီးပယ်ချခံထားတဲ့ကိုယ်စားလှယ်လောင်းတချို့ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဝင်ခွင့်ကိုပြန်ပြီးတော့ခွင့်ပြုလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာအားလုံးပါဝင်ခွင့်ရယူနဲ့ပွင့်လင်းမြင်သားတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရတဲ့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကန့်သတ်ချက်တချို့ကိုဖယ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ဆူဆူအီတို့ကိုပြန်ပြီးတော့ခွင့်ပြုခဲ့တာဖြစ်တယ်လို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကပြောပါတယ်။ပေးချခံထားရတဲ့ပါတီရဲ့ကိုယ်စားလှယ်လောင်း14ဦးတို့ရဲ့မိဘတွေဟာနိုင်ငံသားတွေဖြစ်တဲ့အကြောင်းခိုင်လုံတဲ့အထောက်အထားနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုထပ်မံတင်သွင်းထားစေဖြစ်တယ်လို့လည်းသူကပြောပါတယ
်။အခိုင်အမာဆိုတာလားမိဘများရဲ့မိဘအဖေအမေပေါ့သူတို့ရဲ့ဘိုးဘွားဒီနိုင်ငံမှာလာနေထိုင်ခဲ့ကြောင်းစိရထောက်တာတွေပေါ့လူငယ်တွေမှာမိသားရောအဖိုးအဖွားရောအမျိုးသားဖတ်ဖို့နေရှိတယ်ကဟိုအသက်ကြီးတဲ့ဘက်မှာတော့ဘိုးဘွားတွေအမျိုးသားဖတ်ဖို့နေလေရှင်းမလဲမရှိဘူးကိုယ်ခိုင်မှာမျိုးသားဖတ်ဖို့နေမှမရှိတာလွတ်လပ်ရေးမရခင်သုံးသွားတယ်လူတွေလည်းရှိတာဘူးဒါမဲ့ကိုရိုနာပတ်သက်တဲ့ဆာရွက်စာတမ်းအထောက်အထားပေါ့အဲ့ဒါတကယ်လို့ရှာဖွေပြီးဒါလုံးသူကတင်ချပါတယ်။နောက်ပြီးတော့တချို့တွေကဝန်ထမ်းမိသားစုတွေရှိတယ်။တချို့တွေက90 2010ရွေးကောက်ပွဲဒီမှာရှင်ပြန်ဖွင့်ရခဲ့တယ်လို့တလဲရှိပါတယ်။အဲ့ဒါတွေဆောင်းအောင်တော့တင်ချပါတယ်။စွန့်ပြတာတော့ကော်မရှင်ရဲ့တာဝန်ပေါ့ဗျ။ဘယ်လိုလာမယ်မပြောတော့ဘူး
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စုံညီခွင့်ရုံးကနေပေးချကန်ကိုယ်စားလှယ်လောင်း18ဦးတို့တဲက12ဦးတို့ကိုပြန်လည်ခွင့်ပြုတဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့ကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒီထဲမှာမိဘဖြစ်သူတွေနိုင်ငံသားမဟုတ်ဘူးဆိုတဲ့ဆွဆွဲချက်နဲ့ပေးချခံခဲ့ရတဲ့အမျိုးသားဒီမိုကရေစီပါတီတစ်ကဒေါ်ဆန်းဆန်းမြင့်ကိုလည်းပြန်လည်ခွင့်ပြုခဲ့ပါတယ်။ပါတီရဲ့ဥက္ကဋ္ဌဦးသိန်းညွန့်ကအခုလိုပြောပါတယ်
။သူ့အဖေကဘင်္ဂိုလီ။ဒါအဲ့ဒါကနိုင်ငံသားဟုတ်မဟုတ်။ဒါတန်ရရှိတယ်ဆိုပြီးတော့ပြေးလိုက်တာတော့သာခဲရုပ်ောက်ပဲကော်မရှင်อ่ะအဲ့တော့ကျွန်တော်တို့ကရန်ကုန်တိုင်းကော်မရှင်ကိုအယူခံတက်တယ်အဲ့ဒါရန်ကုန်တိုင်းကော်မရှင်ကကလည်းလက်မခံဘူးပတ်လာလိုက်တယ်တော့အဲ့ဒါကြောင့်ကော်မရှင်လောက်ပိုင်ဝင်ပြီးဆုံးသွားပြီပဲပါတီဥက္ကဋ္ဌအနေနဲ့ကျွန်တော်ကိုယ်တိုင်ဒီကောင်ရုပ်ောက်ပဲကော်မရှင်ဥက္ကဋ္ဌကိုပုံမှန်54ရလွတ်လပ်တဲ့တရားမျှတရုပ်ောက်ပဲရှင်းမှတ်တယ်လို့တော့စာမျက်ကိုပြန်လည်ခွင့်ပြုတော့သိခဲ့တယ်ပေါ့အဲ့ဒီကနေဝီဒီယိုရောက်ပဲကော်မရှင်ကကျွန်တော်နေပြီးတော့မှနော်ဒီရုပ်ောက်ဝဲအတွက်အတန်သက်သွင်းနေတဲ့ဆက်ရှိရနေမှာပေါ့နော်ဟိုပြန်လဲပြီးတော့သူတို့ခွင့်ပြုတဲ့အကြောင်းကြားခဲ့တာ
ဦးသိန်းညွန့်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီပါတီတစ်ကတော့လွှတ်တော်ကိုယ်စားလှယ်28ယောက်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအခုလက်ရှိအချိန်ထိရွေးကောက်ပွဲမဲဆယ်စည်းရုံးမှုတွေမှာအခက်အခဲအနှင်းငယ်ရှိနေတာကိုလည်းရွေးကောက်ပွဲကော်မရှင်ကိုတင်ပြဖို့ပြင်ဆင်နေတယ်လို့လည်းသူကပြောပါတယ်။ကိုယ်စားလှယ်လောင်းအားလုံးနှိပါတို့ပဲချခံခဲ့ရတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကတော့လာမယ့်ရွေးကောက်ပွဲမှာလူနည်းစုတွေအားလုံးပါဝင်နိုင်ရေးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစဉ်းစားပေးဖို့လိုတယ်လို့ပါတီရဲ့ဥက္ကဋ္ဌဦးကျော်မင်းကတိုက်တွန်းပါတယ်
။တတကလာကျွန်တော်တို့ဒီကိုယ်စားလှယ်လောင်းအမြင့်ဆင်းတင်သွင်းဖို့ဆိုတဲ့အချင်းကလာတလားလုပ်ပေးရတယ်။အဲ့တော့အစ်ဒီချင်းမှာကျွန်တော်တို့ပင်စင်အားသာတင်နေတဲ့အခက်အခဲတွေရှိပါတယ်။ရှိတဲ့ကြားကနဲ့အလုံးလိုလိုပဲရင်ဆိုတာဒါဥပဒေကြောင့်မဟုတ်ပဲနဲ့အဲဒီကော်မရှင်ရဲ့လည်းပါလို့စီမဝါဒကြောင့်ပဲလို့ကျွန်တော်သုံးသပ်ရတယ်။အဲ့တော့တပည့်တော်ဖွင့်လှစ်မှုမရှိဘူးပေါ့ဗျာ။ဟိုဒီမိုကရေစီနိုင်ငံအန်ဒီမှာကျွန်တော်စိတ်သလောက်ဆိုရင်လူနည်းစုတွေကိုမပါပါအောင်စီရင်ခေါ်လက်တွဲခေါ်တဲ့ပုံစံမျိုးရှိပါတယ်။အခုကကျွန်တော်ကလူနည်းစုဖြစ်လို့နိုင်ငံတော်ကလက်ရှိတဲ့အစီအမံမပြုတင်တဲ့လူနည်းစုဖြစ်နေတယ်အဲဒါကြောင့်ပေတာလို့ကျွန်တော်ထင်တယ်အဲ့တော့ဒီပိုလိုစီတရားအားရစရာတော့သိမရှိဘူး
ပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့စုံညီခုံရုံးကနေပြန်လည်အတည်ပြုပေးလိုက်တဲ့ကိုယ်စားလှယ်လောင်းတွေထဲမှာတော့အရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လေတိုင်းသာစီလုံးညီညွတ်ရေးပါတီကနှစ်ဦးအမျိုးသားညီညွတ်ရေးကွန်ဂရက်ပါတီကလေးဦးဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကနှစ်ဦးအမျိုးသားဒီမိုကရေစီပါတီတက်ကတအူးနဲ့တတိပုဂ္ဂလနှစ်ဦးစုစုပေါင်း12ဦးတို့ကိုရွေးကောက်ပွ